ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ဒုတိယအကြိမ်ကွင်းဆင်းပြီးတော့စုံစမ်းမှုတွေလုပ်တဲ့နေရာမှာရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းအဝိုင်းနှစ်ဖက်စလုံးကြမှာတည်ငြိမ်မှုလိုလားပြီးတော့အခြေအနေတွေကိုပြေလည်စေခြင်းနဲ့သဘောလက္ခဏာတွေထူးထူးခြားခြားပို့ပြီးတော့မှတွေ့ရတယ်လို့စုံစမ်းရေးအဖွဲ့အတွင်းရေးမှုကပြောပါတယ်။ပြည်ထောင်စုအစိုးရကဖွဲ့စည်းထားတဲ့ရခိုင်စုံစမ်းရေးကော်မရှင်ရဲ့အတွင်းရေးမှုဦးစော်မြင့်ဖေကို VOA မြန်မာပိုင်းကကိုရန်နိုင်ကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ
်။အဲကော်မရှင်ကိုဘူးပေါင်းတာအရင်တစ်ခေါက်နဲ့ဘာမှမဆိုင်တော့ဘူးပူပေါင်းလာတယ်အဲနောက်တစ်ခါတည်ငြိမ်ရေးကိုသူတို့လူလာလာတယ်နောက်နိုင်ငံသားကလှုပ်ဖို့အတွက်အဲသူတို့အရန်ကိုစိတ်ဝင်စားနေတယ်နိုင်ငံသားဖြစ်ချင်နေတယ်ဒီလိုတွေ့ရတယ်တစ်ဖက်ကနိုင်ငံသားတွေဘက်ကလည်းပဲအဲငြင်းညာမှုလူတယ်စီးပွားကိုဟိုအေးအေးဆေးဆေးချဖို့လူတယ်ဥပဒေနဲ့အညီတကယ်တိတိကျကျမှန်မှန်ငန်ငန်လုပ်မယ်ဆိုရင်တို့နိုင်ငံသားဖြစ်တာကိုတိုင်းသားတွေဘက်ကလည်းပဲအဲလက်မခံနိုင်စရာအကြောင်းမရှိတော့ဘူးဆိုတဲ့ဟာမျိုးလေးတွေပေါ့ဒီလို top လေးတွေတော့ကျွန်တော်တို့တွေ့လာရတယ်ဆိုတဲ့အခြေအနေပဲဖြစ်ပါ
။ Okay နိုင်ငံတကာကဟိုပြောနေတဲ့ဥစ္စာတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးတော့ပြောနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရောအင်္ဂလိပ်ဘာများတွေ့ခဲ့ပါလဲ
။တိုက်ပွဲရလို့ဖြစ်လို့ရှိလို့ရှိရင်လူခွင့်ရေးဆိုတာထိခိုက်တာကြီးပဲဆရာရဲ့။ထိခိုက်တဲ့ဘိုင်းကြီးကတော့ထိခိုက်မှာပဲ။ဝိုင်းလိုင်းကိုကန့်တတ်တယ်ဆိုတာကလည်းလူခွင်ကိုထိခိုက်တာပဲ။တိုက်တယ်ခိုက်တယ်ဆိုတာကလည်းပဲတိုက်တယ်ခိုက်တာဖြစ်လာမှတော့ပြည်သူတွေမြေသားပင်ဖြစ်ရတာပဲလေ။ဒါကြောင့်မလို့လက်နဲ့ကင်ပြီးတော့တိုက်ခိုက်ရတာမကောင်းဘူးလို့သူတို့ပြောနေတာကို။အဲတော့လူခွင်နဲ့စုပရိနေဒီနဲ့ဟဲ့လားနိုင်ငံတော်အာဏာပိုင်ဆိုင်မှုနဲ့နေမည်စိုးမိုးမှုဒီလူခွင်ရရှိမှုတွေနဲ့ကတော့ဘယ်နဲ့ဆိုရမှာပဲ။ပဲချိန်မှာနိုင်ငံနိုင်ငံရဲ့ sovereignty ကိုဦးစားပေးမလဲပဲချိန်မှာလူခွင့်ရေးကိုဦးစားပေးမလဲပဲချိန်မှာလူ့လိုက်ရေးကိုဦးစားပေးမလဲဆိုတာကတော့ဒါကြီးကတော့ diamond speech ပဲဗျအ
ဲဒီအဲမှာဒီမဒိန်းကျင်တာတို့ညင်မနှိပ်ဆက်တာတို့ဆိုပြီးတော့ပြောတာတွေလည်းရှိတယ်ဒါနဲ့ပတ်သက်ပြီးတော့ရောဘာတွေထပ်ပြီးတော့တွေ့ရပါလဲဘယ်လိုပြောနိုင်မလဲ
ကျွန်တော်တို့ဘွားတော့ကျွန်တော်ညီမတော့မဒိန်းကျင်ပါဘူးညီမသမီးတော့မဒိန်းကျင်ခံပါတယ်ဆိုတော့ပြောရမိမှာအိုးဒရင်အော်ရီနဲ့တွေ့တဲ့ခါကျတော့မလေးသူတို့သူကိုယ်တိုင်ကိုကြင့်ခံပါပြီလို့ပြောတယ်။ပြောပြီးတော့နောက်ကျတော့လည်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတာပဲ။ကျွန်တော်တို့မိန်းမတွေတည်းကနေပြောအဖွဲ့ဝင်နှစ်ဦးပါတယ်လေမိန်းမအဖွဲ့ဝင်နှစ်ဦး။သူတို့ဆိုလို့ရှိရင်ဒီဘင်္ဂလီအမျိုးသမီးတွေကိုဒီကြားစီကိုဒီတစ်ခေါက်လည်းခေါ်တွေ့တာ။ကျွန်တော်တို့အနေဆုံးတော့မိလိုက်သေးတယ်။ခင်ဗျားတို့ကာအင်္ဒရီပြစ်လောက်အောင်သင်္ကန်းခေါင်းကန်ကိုလုတ်တဲ့သူတွေကိုရှိသလား။နည်းနည်းဖွဲ့စည်းတယ်။သူတို့ရည်တောင်ရည်သေးတယ်နော်အဲ့လိုအခြေအနေမျိုးလေးတွေပေါ့အဲ့တော့စိတ်ကိုရမှာဖြစ်ခဲ့တဲ့ကိစ္စလေးတွေတချို့သောကိစ္စလေးတွေတော့ကျွန်တော်တို့မရှိဘူးလို့ကျွန်တော်တို့အတင်းငင်းလို့ရှိရင်လည်းတော်တော်ပြက်လာပါဗျာတွေးလာလို့ရှိရင်လည်းကျွန်တော်တို့အနေနဲ့ဖော်ထုတ်မှာပါပဲ
အင်္ဂါတော့အခုတစ်ခေါက်သွားတဲ့အခါမှာပြီးခဲ့တစ်ခေါက်တုန်းကတော့ဒီနိုင်ငံတကာရဲ့ဝေဖန်တန်တွေနဲ့ပတ်သက်ပြီးတော့အဲဟုတ်တာလည်းဟုတ်တယ်မဟုတ်တာကိုလည်းမဟုတ်ဘူးလို့ပြန်ပြီးတော့ဟိုပြောခဲ့တယ်ဆိုတော့ဒါပေမဲ့ဒီကြားထဲမှာဒီဟွာတွေပေါ့ဒီမွတ်စလင်အတိုင်းအဝိုင်းနဲ့ပတ်သက်ပြီးတော့ဒီရဲကညှဉ်းပန်းနှိပ်စက်တဲ့ဗီဒီယိုတစ်ခုထွက်လာတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ရောအင်္ဂါရုဘာတွေတွေ့ရှိခဲ့ရလဲဘာတွေသိရှိခဲ့ရလဲအဲ့ဒါလေးတစ်ချက်သိချင်ပါတယ
်အေးအဲ့ဒါငါတော့ကျွန်တော်တို့ကဟိုဒါကြီးကဖြစ်နေပြီဆိုတော့ကြီးကလက်စွပ်လက်ကင်ကြီးရှိနေပြီဒါလေးသူရဲ့ရဲလုံငန်းအရာသူတို့ကအကုန်လုံးပြည်အောင်လုပ်ပြီးတော့အေးယူတဲ့လူတွေကိုလည်းအေးယူထားတယ်ကျွန်တော်တို့လည်းပြောထားပါတယ်တချို့သောကိစ္စတွေဟာအဲဥပဒေနဲ့မညီတဲ့လုပ်ချက်တွေရှိကောင်းရှိနိုင်တယ်အဲလေသာကန်နေနေနဲ့လည်းထုတ်ပြောတယ်ဆိုတာကလည်းထုတ်ပြောနိုင်တဲ့အပိုင်းရှိတယ်ထုတ်မပြောနိုင်တဲ့အပိုင်းတွေလည်းရှိတယ်ထုတ်ပြောပြန်ပြီးတည်အောင်လည်းပဲ तू ကဒါတော့ဟုတ်တယ်လို့ပြောပြီးမှတတိခံမဲ့လူရှိစသဖြင့်ပေါ့လေအခုလိုပေါ့ဗီဒီယိုထွက်လာပြီဆိုတော့ဒါတတိထောက်ထားပဲလေအဲဒါမျိုးကြီးဖြစ်သွားတာပေါ့
အဲ့တော့အင်ဂယ်ရိုအဲ့ခုနပြောသလိုမျိုးရဲကတော့သူတို့ဒီဟာနဲ့ပတ်သက်ပြီးတော့အေးအေးယူဖို့တွေပါလုပ်နေဆိုတော့အင်ဂယ်ရိုရောဒီကိစ္စကိုသက်ဆိုင်ရာအဲ့ဒီရဲတပ်ဖွဲ့တာဝန်ရှိသူတွေကိုပြောတာဆိုတာရှိခဲ့သေးလား
ကျွန်တော်တို့ဘရုဆယ်ဆင်မှာဒါပါပြီးသားပါခင်ဗျာပါပြီးသားပါကျွန်တော်တို့စီရင်ခံစာထွက်လာရင်ပြောရလိမ့်မယ်ခင်ဗျာကျွန်တော်တို့ရဲ့လုပ်ငန်းကိုကျွန်တော်ပြီးစီးကြအောင်တုတ်ပြီးမှသာလင်ပြောလို့ဆိုလို့ရမယ့်အနေအထားရှိပါတယ်